စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆုံးရှုံးနေတဲ့အပြင်သတင်းတောက်တွေကိုဖမ်းဆီးအရေးယူတာတွေသတင်းစာတိုက်တွေနဲ့သတင်းမီဒီယာတွေအတော်များများလိုင်စင်သိမ်းချိတ်ပိတ်တာတွေလုပ်နေတဲ့အတွက်တီးခြားလွတ်လပ်တဲ့သတင်းဌာနရဲ့လို့မြန်မာနိုင်ငံမှာရပ်တည်ဖို့အခက်အခဲတွေနဲ့ငြင်းဆိုင်နေရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာသတင်းလွတ်လပ်ခွင့်နေစိတ်သုံးသွားတာနဲ့အတူသတင်းသမားတွေကိုအကာအကွယ်ပေးမဲ့အဖွဲ့အစည်းလိုအပ်လာတာကြောင့်မီဒီယာနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းပြီးပြည်တွင်းပြည်ပမီဒီယာသမားတွေကလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီတစ်ခုကိုဖွဲ့စည်းလိုက်တာဖြစ်တယ်ဆိုပြီးလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ Independent Press Council မြန်မာရဲ့ဥက္ကဋ္ဌနန်းဖော့ကီကပြောပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာကျမတို့လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ကိုစားပြုတဲ့ကောင်စီတစ်ခုမှမရှိတော့ဘူးပေါ့နော်။ဟုတ်ပြီဆိုတော့စစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်နောက်ပိုင်းမှာကျွန်တော်ရှင်ကျမတို့သတင်းမီဒီယာတွေသတင်းတိုက်တွေဆိုလဲဖြတ်သိမ်းခံရတယ်ပိတ်သိမ်းခံရတယ်သတင်းသမားတွေဆိုလို့ရှင်လဲဖမ်းဆီးထောင်ချတပ်ဖြတ်အလိုမျိုးတရားစွဲခံရတယ်ဖြစ်လာတာပေါ့နော်။အဲ့ဒီအတွက်ကိုဘာမှအကာအကွယ်ရှိဘူးပေါ့အမေ။သတင်းဌာနတွေပေါ့နော်ဒီလွတ်လပ်သတင်းဌာနတွေကသူပင်လေးလေးပေါ်နေရတီတီတွေမှာတင်းရယူရဥစ္စာသာဒါကပထမတူတင်းမှားပါဆိုပြီးတော့2020ခုနှစ်တော့ဟာဒီလူလက်ရှိစစ်ကောင်စီအောက်ကဒီတင်းရကောင်စီကနေပြီးတော့ဒါကျွန်တော်တို့အတူတူတော့ဆက်လက်တင်းမီယာတွေထုတ်လုပ်တဲ့တင်းတွေအတူတူပါတင်းမှားတွေပါဆိုပြီးတော့အရှိဒီမောဒီကိန်းညာကတော့ပြောရရင်ရှင်အဲ့အရာကကျွန်တော်တို့နိုင်ငံတကာကလည်းကျွန်တော်အဲ့အရာတွေကိုကြည့်ရောမှလည်းကျွန်တော်တို့ဆွေးနွေးနေမှာလို့
ဒီလိုလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီဖွဲ့စည်းနိုင်ရေးအတွက်ပြည်တွင်းပြည်ပကမြန်မာသတင်းမီဒီယာ38ခုနဲ့သတိပုဂ္ဂလသတင်းမီဒီယာသမားများပါဝင်တဲ့လူပေါင်း89ဦးနဲ့ညီလာခံကျင်းပခဲ့တာဖြစ်ပါတယ
်ဒီတစ်နှစ်တာလုံးက2023နှစ်ဆန်ပါးကနေစပြီးတော့နေရာသီးသီးမှရှိတဲ့သတင်းဌာနတွေကိုတော့အဲ့ဒါတွေကိုဒီချင်းကပ်ပြီးတော့နီလန်းသက်သက်နဲ့ချင်းကပ်ပြီးတော့သဘောထားရယူခဲ့တယ်လွတ်လပ်တဲ့သတင်းမီဒီယာကောင်စီဖွဲ့စည်းပုံတော့ကိုတော့အဲ့ဒါသဘောထားရယူခဲ့တယ်2023ဒီဇင်ဘာမှာကျွန်တော်တို့22ရက်ပေါ့နော်22ရက်မှာပြီးသွားတဲ့နီလာခံမှာဒါကတော့ဒီလွတ်လပ်တဲ့သတင်းမီဒီယာကောင်စီကိုကျွန်တော်တို့ဖွဲ့စည်းနိုင်ခဲ့တယ်ပေါ့နော်အဲ့ဒီဖွဲ့စည်းရဲ့အခါမှာလည်းဒီကောင်စီရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းကျမတို့ဆွေးနွေးပြီးတော့အတည်ပြုနိုင်ခဲ့တယ်ပေါ့နော်ဒီဒုတိယအကြိမ်လာကမှာဒီရှင်ရင်းသတင်းဌာန38ခွဲ့နဲ့နောက်ပြီးတော့ဒီမီဒီယာပိုင်းဆိုင်ရာကြွမ်းကျင်တဲ့ဒီတစ်ချို့ပေါ့နော်ပါဝင်တက်ရောက်တာအလုံးစုပေါင်း89ဦးတက်ရောက်ခဲ့ပါတယ်ပေါ့နော
်သတင်းမီဒီယာကောင်စီအနေနဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်မြင့်တင်ရေးသတင်းသမားများလုံခြုံရေးအကာအကွယ်ရရှိရေးမီဒီယာကျင့်ဝတ်များရေးဆွဲပြန့်ထန်းကလိုက်နာကျင့်သုံးရေးသတင်းမီဒီယာကောင်စီအနေနဲ့တရားဝင်ရက်တည်ဒေတာတွင်နဲ့နိုင်ငံတကာသတင်းမီဒီယာတွေနဲ့တရားဝင်ချိတ်ဆက်ဆောင်ရွက်နိုင်ရေးတွေကိုညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခဲ့တယ်လို့လည်းပြောပါရယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကစပြီးအခုအချိန်ထိဖမ်းဆီးချုံနောက်ခံထားရဆဲသတင်းသမားစုစုပေါင်း62ဦးရှိနေပြီးဖမ်းဆီးချုံနောက်ခံရပြီးမှပြန်လည်လွတ်မြောက်လာတာ123ဦးထိရှိတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့စီးရင်မှာဖော်ပြထားပါတယ်။ CPJ ရဲ့2022ခုနှစ်အတွက်ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာကမ္ဘာမှာသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတတိယအများဆုံးနိုင်ငံဖြစ်ကြောင်းဖော်ပြထားပါတယ်ရှင်။